ဤဝဲနျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်ကိုပြန်လည်ညှိနှိုင်းလို့မရနိုင်အောင်အမေရိကန်ကိုဤဝဲကသတိပေးလိုက်ပါတယ်။သဘောတူညီချက်ကိုအပြောင်းလဲလုပ်တာမျိုးအခုရောနောက်မှာပါဤဝဲကလက်ခံမှာမဟုတ်ကြောင်းနဲ့ကတိပြုထားတဲ့ကျော်လွန်ဆောင်ရွက်မှာမဟုတ်ကြောင်းလဲဤဝဲနိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုလိုက်တာပါ။ဤဝဲပေါ်တက္ကမှုတွေချမှတ်လို့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မနေ့ကပြောဆိုချက်ဟာအခိုင်အမာရရှိထားတဲ့နိုင်ငံတကာသဘောတူညီချက်ကိုတည်ထောင်မဖြစ်ဖြစ်တဲ့နည်းနဲ့ကြိုးပမ်းမှုသာဖြစ်ကြောင်းလဲအီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ရှာဗက်ဇာရက်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့ကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်တို့ကြားချုပ်ဆိုထားတဲ့စာချုပ်အရနျူကလ িয়ার စီစဉ်တွေလျှော့ချမဲ့အီရန်ပေါ်နိုင်ငံတကာအရေးယူတံခတ်မှုတွေကိုရှော့ပေါပေးထားတဲ့အစီအစဉ်အရအမေရိကန်ရဲ့တံခတ်မှုတွေကိုဆိုင်းငံ့တာဟာဒီဒီချင်းဟာဒုတိယနဲ့နောက်ဆုံးအကြိမ်ဖြစ်ကြောင်းပြောဆိုခဲ့တာပါ။အမေရိကန်ကွန်ဂရက်စ်လွှတ်တော်နဲ့ဥရောပမဟာမိတ်တွေအနေနဲ့သဘောတူညီချက်ကိုတိုးတက်မှုရှိအောင်လုပ်ဖို့ရပောင်း120ကျားအချိန်ရအောင်ဒီချိန်မှာရှော့ပေါပေးခဲ့တာဖြစ်ပြီးမလုံနိုင်ခင်ရင်တော့သဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်မှာဖြစ်ကြောင်းလဲပြောဆိုထားပါတယ်။သဘောတူညီချက်ထက်ကအားနည်းချက်တွေကိုပြင်ဆင်ဖို့သမ္မတထရန့်ရဲ့ဆိုပြချက်မှာတော့အီရန်ကနျူကလ িয়ার စက်ရုံတွေအားလုံးကိုနိုင်ငံတကာကစစ်ဆေးသူတွေချက်ချင်းဝင်ရောက်နိုင်အောင်ခွင့်ပြုဖို့နျူကလ িয়ার လက်နက်ဘရော့မှာထုတ်လုပ်မှာမဟုတ်ကြောင်းအီရန်ကကတိပြုဖို့တွေလည်းပါဝင်ပါတယ်။အမေရိကန်သမ္မတအင်ဂျီရောကတော့သဘောတူညီချက်အသစ်မှာအီရန်ရဲ့ပက်ထရိတ်မစ်ဆိုင်းတုံးတိစောက်မှုတွေကိုလည်းထပ်သွင်းရမှာဖြစ်ကြောင်းပြောဆိုထားပါတယ်။